ဗြိတိသျှလက်အောက်ကလွတ်မြောက်ခဲ့တဲ့238ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုအမေရိကန်နိုင်ငံတဝမ်းမှာစီတန်းလမ်းလျှောက်တာတွေမိသားစုလိုက်အပန်းဖြေခရီးထွက်တာတွေမီးရှူးမီးပန်းဖောက်တာတွေကောက်ပွိုက်တွေရဲ့မြင်းစည်းပြိုင်ပွဲတွေနဲ့ဖျော်ဖြေအစီအစဉ်တွေနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ဝါရှင်တန်မြို့တော်ကလွတ်လပ်ရေးအစီအစဉ်တွေမှာတော့သမိုင်းဝင်ပုဂ္ဂိုလ်တွေဖြစ်တဲ့ Thomas Jefferson, Benjamin Franklin နဲ့ John Adams တို့ရဲ့လွတ်လပ်ရေးအကြီးအကဲစာတန်းကိုဖတ်တဲ့ပုံစံပြန်လည်သရုပ်ဆောင်တဲ့အစီအစဉ်တွေပါဝင်ပါတယ်။ကနေ့ညနေရှင်မောကနေ့ညမှာတော့ National Mall လို့ခေါ်တဲ့အမျိုးသားရင်ပြင်နေရာမှာတော့ဖျော်ဖြေရေးအစီအစဉ်နဲ့မီးရှူးမီးပန်းတွေဖောက်ကြမှာဖြစ်ပါတယ်။နိုင်ငံတော်တန်ဆောင် DY နမဲကျော်အဆိုတော်တွေနဲ့ The Muppet လို့ခေါ်တဲ့လက်ထိုးအယုတ်ကလေးတွေနဲ့ဖျော်ဖြေပွဲပါဝင်ပါတယ်။သမ္မတဥဘာမားကလည်းသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာလွတ်လပ်ရေးနေ့ရဲ့အတိတ်ဘယ်ကိုဖွင့်ဆိုပြသွားပါတယ်။ဒီနိုင်ငံကိုတည်ထောင်ခဲ့တဲ့ဖခင်ကြီးတွေကကျွန်တော်တို့အားလုံးဟာဒန်းတူဖြစ်ပါတယ်ဆိုတဲ့အလွန်ရိုးရှင်းတဲ့အမှန်တရားနဲ့စူးစီးခဲ့ကြတာပါလို့ပြောသွားပါတယ်။ဒီယုံကြည်မှုကြောင့် American ပြည်ထောင်စုဟာစစ်ဖြစ်တဲ့အချိန်စီးပွားပြက်ကတ်တွေအပါအဝင်ငြိမ်းချမ်းနဲ့ဖွံ့ဖြိုးတဲ့အချိန်တွေမှာပါတည်တံ့နိုင်ခဲ့တယ်လို့လည်းပြောပါရယ်။နောက်ပြီး America ဟာကမ္ဘာမှာအခိုင်အမာဆုံးဒီမိုကရေစီစနစ်အကြီးဆုံးလူလတ်တန်းစားနဲ့အင်အားအကြီးဆုံးစစ်တပ်ရှိပါတယ်လို့ပြောခဲ့ပါရယ်။ American ပြည်ထောင်စုနဲ့နေရာချင်းမလဲကျင်တဲ့နိုင်ငံမရှိပါဘူးလို့လည်းဆိုပါရယ်။ဒါပေမဲ့အရှေ့ဘက်ကမ်းတစ်လျှောက်မှာ Hurricane Arthur ကြောင့်တန်းမောင်းများစွာသော American ရဲ့အစီအစဉ်ကတော့စိတ်ဝင်စားမှုနည်းသွားပါစေလိမ့်မယ်။